တော်ရရှိမြခင်ဗျာစက်တင်ဘာလ24ရက်နေ့တို့ဘန်ကောက်ပို့သတင်းစာမှာမြန်မာနိုင်ငံရဲ့မရေရာတဲ့ဖွံ့ဖြိုးတိုးတက်မှုဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ဆောင်းပါးတို့ဖော်ပြခဲ့ပါတယ်2021ခုနှစ်မှာစပြီးပွင့်လာခဲ့ပြီးပြည်ပကဘာနဲ့ထီထွေခွင့်ရလာတာနဲ့မြန်မာနိုင်ငံကိုဒေသတွင်းမှာစီးပွားရေးဆန်းအပွင့်လန်းဆုံးဖြစ်လာနိုင်တဲ့နိုင်ငံတစ်ခုအဖြစ်မျှော်လင့်ခဲ့ကြပါတယ်တနှစ်ကိုစီးပွားရေးတိုးတက်နှုန်းပြင်းပြအားဖြင့်9ရာခိုင်နှုန်းနဲ့အတူလူဦးရေ53သန်းနုပြိုတဲ့အလုပ်အင်အားစုပေါ်ကျွယ်တဲ့တယံဇာတာတွေကြောင့်ပြည်ရင်းပြည်ပရင်းနှီးမြှုပ်နှံသူတွေအတွက်အကန့်အသတ်မဲ့အခွင့်အလမ်းတွေရှိနေတဲ့နေရာတစ်ဖြစ်လာခဲ့ပါတယ်။ရင်းနှီးမြှုပ်နှံမဲ့သူတွေအတွက်အလုပ်လုပ်ရတာအဆင်ပြေလွယ်ကူချောမွေ့စေရတဲ့အရင်ကရှုပ်ထွေးကြံ့ကြာလာတဲ့လောက်ထုံးလုံလီတွေအစားအဆင်ပြေလွယ်ကူစေတဲ့ဥပဒေသစ်တွေပြဋ္ဌာန်းခေနောက်ကျနေတဲ့ဗန်စနစ်တွေပြုပြင်ပြောင်းလဲစတဲ့ခင်မီစနစ်တွေနဲ့အစားထိုးခဲ့ပါတယ်။ဒါပေမဲ့ဆက်လက်ဆောင်ရွက်ရမှာတွေကလည်းအများကြီးရှိနေပါသေးတယ်။ကမ္ဘာပိုင်ရဲ့စီးပွားရေးလှုပ်ဖို့အလွယ်ဆုံးနိုင်ငံများစီးရင်ထဲမှာနိုင်ငံပေါင်း190ထဲမှာမြန်မာကအဆင့်181မှာပဲရှိနေပါသေးတယ်။ဒါပေမဲ့မျှော်လင့်ချက်ရောင်ကြီးတစ်ခုကတော့အမျိုးသားစီးပွားရေးကော်မရှင်ပါ။အဲ့ဒီကော်မရှင်ကနိုင်ငံရဲ့ကုန်သွယ်ရေး၊ပန်းလုပ်ငန်း၊ငွေကြေးလုပ်ငန်း၊ရင်းနှီးမြှုပ်နှံမှုစိုက်ပျိုးရေး၊ကုန်စည်ထုတ်လုပ်ရေးစတဲ့ကဏ္ဍတွေမှာမူဝါဒနဲ့မဟာဗျူဟာတွေကိုချမှတ်ပုံဖော်ပေးရတာပါ။ဒါကြောင့်အမျိုးသားစီးပွားရေးကော်မရှင်ကိုအားဖြည့်ပေးခြင်းအားဖြင့်နိုင်ငံရဲ့ဦးစားပေးကဏ္ဍတွေကိုသတ်မှတ်ရွေးချယ်စူးစိုက်ဆောင်ရွက်နိုင်မှာဖြစ်တယ်လို့ဆောင်းပါးကဆိုပါတယ်။ဒါအပြင်ဘဏ်လုပ်ငန်းကဏ္ဍမှာလည်းအ धिक အပြောင်းအလဲတွေပေါ်ပေါက်ခဲ့ပါတယ်။အခုဆိုလုပ်ငန်းကြီးတွေအတွက်နိုင်ငံသားဘဏ်တွေကိုခွင့်ပြုထားပြီးဖြစ်ပြီးဗဟုဘဏ်ကိုလည်းပြုပြင်ပြောင်းလဲမှုတွေနဲ့အတူပုဂ္ဂလိကဘဏ်တွေနိုင်ငံပိုင်ဘဏ်တွေနဲ့အတူတပြေးညီလုပ်ကိုင်နိုင်ပြီဖြစ်ပါတယ်။အလားတူမြမရေရှည်တည်တံ့တဲ့ဖွံ့ဖြိုးရေးစီမံချက်တွေကလည်းစီးပွားရေးတည်ငြိမ်ဖို့အလုပ်ကိုင်တွေဖန်တီးဖို့ပုဂ္ဂလိကကဏ္ဍကဦးဆောင်တဲ့ဖွံ့ဖြိုးတိုးတက်မှုကိုမြှင့်တင်ဖို့စတာတွေအတွက်ဦးစားပေးကဏ္ဍတွေသတ်မှတ်ဆောင်ရွက်နေတယ်လို့လည်းဖော်ပြပါတယ်။ဒီလိုအားထုတ်မှုတွေအတွက်ချီးကျူးရမှာဖြစ်ပေမဲ့အကျိုးရလဒ်တွေကအားရစရာတော့မရှိသေးပါဘူး။မြန်မာနိုင်ငံရေးဘောကပြည်တော်ဟာတဘာဝတင်ရစာတာထုတ်ယူတဲ့အပေါ်မှာသာဆက်ရှိနေသေးပြီးလုပ်ငန်းကဏ္ဍအသီးသီးမှာလည်းတပိုင်းတစသာပြုပြင်ပြောင်းလဲနိုင်သေးတာဖြစ်ပါတယ်။အစိုးရအနေနဲ့လည်းအမြဲတမ်းလုံငွေပြနေတဲ့နိုင်ငံတော်ဘတ်ဂျက်နဲ့ပဲနှစ်ပန်းလုံးနေရဆဲဖြစ်ပြီးကမ္ဘာစည်းဝါးရေးမရေရာမှုနဲ့အတူဒေါ်လာဈေးတက်ပြီးကျပ်ငွေဈေးကျဆင်းနေတာကြောင့်လည်းအခြေအနေပိုဆိုးနေပါတယ်။ဒါအပြင်နိုင်ငံတွေတိုးတက်ဖွံ့ဖြိုးဖို့အတွက်အခြေခံတွေဖြစ်တဲ့လန်ဒရာစိတ်ခံလေစိတ်လျှက်စစ်အင်တာနက်ဆက်သွယ်ရေးစတာတွေကလည်းအားနည်းနေဆဲဖြစ်ပါတယ်။ရင်းနှီးမြှုပ်နှံသူအများစုကောင်းခဲရတာကတော့လျှက်စစ်တအားမလုံလောက်တာပါ။နောက်ဆုံးတစ်ချက်ကတော့ရခိုင်ပြည်နယ်ပြဿနာပဲဖြစ်ပါတယ်။ဒီပြဿနာကြောင့်မြန်မာနိုင်ငံရဲ့ပုံရိပ်အကြီးအကျယ်ကျဆင်းသွားရတာနဲ့အတူအနောက်နိုင်ငံတွေကရင်းနှီးမြှုပ်နှံသူတွေအများအပြားကမြန်မာကိုလက်ဆောင်သွားခဲ့ကြပါတယ်။အဲ့ဒီပြဿနာကချက်ချင်းလက်ငင်ဖြေရှင်းနိုင်တဲ့ပြဿနာလည်းမဟုတ်ပါဘူး။ဒီကိစ္စကမြန်မာနဲ့အနောက်နိုင်ငံတွေကရင်းနှီးမြှုပ်နှံသူတွေအတွက်အခက်ဖြစ်နေပေမဲ့တရုတ်ပြည်အတွက်တော့အင်မတန်ကောင်းတဲ့အကွက်ဖြစ်နေမှာပါ။ဒါတော့တရုတ်အတွက်6ပြည်ကင်းတယ်လဲဆင်ဖြစ်ချင်မှာဖြစ်မှာပါလို့စောင်းပါကဆိုပါတယ်။ဒါ့အပြင်ဒေါ်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးစင်ကြေတွေပေးနေရုံသတင်းတော့တွေကိုထောင်ချုံနဲ့မပြီးပဲပြဿနာကိုအမှန်တကယ်ပြေလည်အောင်ဖြေရှင်းလို့တဲ့ဆန္ဒအမှန်ရှိရဲဆိုတဲ့အကြောင်းကဘာတိလာမြင်လာအောင်ဆောင်ရွက်သင့်ပါတယ်တဲ့ဒီလိုမှမဟုတ်ရင်တော့အနောက်နိုင်ငံရင်းနှီးမြှုပ်နှံသူတွေကမြန်မာကိုကြောခိုင်းသွားကြပါလိမ့်မယ်လို့လည်းဖော်ပြပါတယ်ပြီးတော့မြန်မာနိုင်ငံရဲ့ဗန်စနစ်ကလည်းနှဆိုင်လာတဲ့ပြဿနာတွေစင်ခေါ်ချက်တွေအပြည့်နဲ့ပါဗန်တွေကိုမယုံကြည်တဲ့ပြဿနာကလည်းခုချိန်ထိပါမြမကြီးလက်လူလူတွေရဲ့80ရာခိုင်နှုန်းဟာဗန်စင်ရဲမရှိအကျွေးကပ်ပြားဆိုတာဘာမှမသိကြပါဘူး။နောက်တစ်ခုကပညာရေးဖြစ်ပါတယ်။ကိုယ်တိုင်းပြည်တွေကလူတွေဟာလည်းအရင်မြစ်တင်ရဇာတာတွေဖြစ်ပါတယ်။ဒါကြောင့်လူတွေအတွက်ရင်းနှီးမြှုပ်နှံရမှာပါ။မြန်မာနိုင်ငံရဲ့လက်ရှိပြုပြင်ပြောင်းလဲမှုတွေမှာမအောင်မြင်တာတွေကိုအခိုင်အမာပြန်လည်သုံးသပ်မှုပိုကောင်းအောင်ကြိုးစားဆောင်ရွက်မှုတွေချိုးတက်နေတဲ့အတွက်မြန်မာပြည်သူတွေအနေနဲ့အစိုးရတရားဖြစ်လုပ်ကိုင်ဆောင်ရွက်မှုတွေမျှော်လင့်ထားသလောက်အားရစရာမတွေ့ရမခံစားရဘူးလို့ယူဆလာနေချိန်မှာတော်ဆန်းစုကြည်အစိုးရအနေနဲ့ပြဿနာတွေတောင်းလို့ပုံမလာခင်ကြိုတင်တားဆီးကာကွယ်ထားတဲ့လို့ဘန်ကောက်ပို့ဆောင်မကသတိပေးလိုက်ပါတယ်။သောရရှင်ပါခင်ဗျာ။စက်တင်ဘာလ28ရက်ဒီနေ့တော့ Nikkei Asia Review သတင်းစာမှာရခိုင်ပြည်နယ်အတွင်းတရုတ်ကဦးစီးတည်ဆောက်မဲ့ကြောက်ဖြူရေနဲ့စိတ်ကန်းစီမံကိန်းနဲ့အထူးစီးပွားရေးဆောင်စီမံကိန်းမှာမူလတုန်းကမြန်မာဘက်ကရင်းနှီးမြှုပ်နှံမှုသတ်မှတ်ထားတဲ့ပမာဏအမေရိကန်ဒေါ်လာ 9.2 ဘီလီယံကနေ1.3 ဘီလီယံကိုရှော့ချဖို့သဘောတူလိုက်ပြီလို့ဖော်ပြပါတယ်။အ အရင်တော့ကတရုတ်နဲ့ဖက်ဆက်တည်ဆောက်ခဲ့တဲ့နိုင်ငံတွေရဲ့အကြီးစားစီမံကိန်းကြီးတွေမှာဆိုင်းယားနိုင်ငံတွေအနေနဲ့တရုတ်ရဲ့အကျွေးပြီးသွားပြီ။နိုင်ငံရဲ့စီးပွားရေးအကျိုးအမြတ်နဲ့အချုပ်ချာအာဏာတော်ထိပါခံရတဲ့အခြေအနေတွေဖြစ်ခဲ့ရပါတယ်။အခုကြောက်ဖြူစီမံကိန်းနဲ့ပတ်သက်ပြီးနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့စီးပွားရေးဆိုင်ရာအကြံပေးဒေါက်တာရှောင်းထန်းလောက်ကကြောက်ဖြူကိစ္စမှာမြန်မာကပြန်လည်ညှိနှိုင်းခဲ့တာအထူးပဲအောင်မြင်ခဲ့ပါတယ်။ဒီမြန်မာပုံစံတိုင်းတခြားနိုင်ငံတွေလည်းဆောင်ရွက်နိုင်ကြပါတယ်လို့ပြောပါတယ်။မြန်မာအနေနဲ့တိရိလင်္ကာကိုကြည်ပြီးတရုတ်နဲ့ပြန်လည်ညှိနှိုင်းခဲ့တာပါ။တရုတ်ကိုတင်တဲ့ကြွေမဆက်နိုင်တဲ့အတွက်ခံစား권အားလုံးကိုတရုတ်စီကို69နှစ်ပေးလိုက်ရပြီ။စီမံကိန်းတစ်ခုလုံးကိုလည်းတရုတ်ကကြီးချုပ်ကန့်ဆုံးဖြတ်မှာဖြစ်ပါတယ်။မြန်မာရဲ့ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းရင်းနှီးမြှုပ်နှံမှုငွေကြေးတွေဟာလည်းတရုတ်စီကချီးရတာပါ။စီမံကိန်းတစ်ခုလုံးရဲ့80ရာခိုင်နှုန်းကိုတရုတ်ဘက်ကရင်းနှီးမြှုပ်နှံမှာဖြစ်ပြီး30ရာခိုင်နှုန်းကိုမှမြန်မာအစိုးရနဲ့ပြည်တွင်းကုမ္ပဏီ42ခုကထည့်ဝင်ကြမှာဖြစ်ပါတယ်။အခုလိုမူလသဘောတူသတ်မှတ်ထားတဲ့မြန်မာဘက်ကပေးရမယ့်ရင်းနှီးမြှုပ်နှံမှုပမာဏအမေရိကန်ဒေါ်လာ 9.2 ဘီလီယံကနေ 1.3 ဘီလီယံကိုလျှော့ချဖို့မြန်မာကအတင်းအကျပ်တောင်းဆိုခဲ့တာလို့ဆွေးနွေးညှိနှိုင်းရမှာပါဝင်ခဲ့တဲ့မြန်မာဘက်ကကိုယ်စားလှယ်တစ်ခုကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်ရဲ့မူလရည်မှန်းချက်ကြီးဖြစ်တဲ့စင်းညာနဲ့ပတ်လည်စီမံကိန်းတွေနဲ့ပတ်သက်ပြီးဆိုင်းယားနိုင်ငံတွေကြားတန်တရားတွေစိုးရိမ်မကင်းမှုတွေကြီးထွားလာမှာကိုတရုတ်အစိုးရအဖွဲ့တွင်ဆိုရင်မှုတွေပြန့်နှံ့သွားကြတယ်လို့ Nikkei Asia Review သတင်းစာမှာဖော်ပြပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်။